ရုရှားတပ်တွေနဲ့တရင်ပတ်အတော်ကြာတိုက်ပွဲတွေပြင်းထန်နေခဲ့တဲ့ယူကရိန်းနိုင်ငံရဲ့အရှိချမ်းစီဗီယိုဒေါနက်စ်မြို့ကနေယူကရိန်းတပ်ဖွဲ့တွေပြန်လည်ဆုတ်ခွာနေပြီလို့ယူကရိန်းတာဝန်ရှိသူတွေပြောဆိုပြီးတော့မကြာခင်ပါပဲ။ရုရှားရဲ့မဟာမိတ်အင်ဂျင်ဂျင်ဘဲလာရုစ်နိုင်ငံထဲကလည်းဒီနေ့ယူကရိန်းကိုအပြင်းထန်ဘုံကျဲတိုက်ခိုက်နေတယ်လို့ယူကရိန်းစစ်ဘက်တာဝန်ရှိသူတွေကပြောပါရယ်။မြောက်ပိုင်းရှာနီဂျီဖ်ဒေသကဒက်စနာရွာကိုပစ်မှတ်ထားပြီးရော့ကက်ဒုံးကျည်20လောက်နဲ့ပစ်ခတ်တာကြောင့်အဲ့ဒီဒေသကအခြေခံအဆောက်အုံတွေကိုထိမှန်ခဲ့တယ်လို့ယူကရိန်းမြောက်ပိုင်းဒေသဆိုင်ရာစစ်ဘက်အရာရှိကပြောဆိုတာကို AFP သတင်းကဖော်ပြပါရယ်။New York Times သတင်းစာမှာကတော့ rocket ဒုံးကျည်တွေ40ထက်မနည်းနဲ့ပစ်ခတ်တိုက်ခိုက်ခဲ့တာလို့ဖော်ပြပါတယ်။ Russia သမ္မတ Putin နဲ့ Belarus သမ္မတ Alexander Lukashenko တို့ Saint Petersburg မှာဒီကနေ့မတွေ့ဆုံခင်နိုင်တိုင်းအလိုမှာပဲအခုလိုပစ်ခတ်ခဲ့တာပါ။တိုက်ခိုက်မှုကြောင့်အသေးပြောက်ရှိမရှိဆိုတော့လောလောဆယ်မသိရသေးပါဘူး။ Russia ရဲ့မဟာမိတ်ဖြစ်တဲ့ Belarus နိုင်ငံအနေနဲ့ Ukraine စစ်ပွဲမှာတရားဝင်ပါဝင်တိုက်ခိုက်ပေးတာမျိုးမရှိပေမဲ့လို့ဖေဖော်ဝါရီ24ရက်ကျူးကျော်စစ်စတင်ချိန်ကစပြီးတော့ရုရှားကိုလိုအပ်တဲ့စီးအထောက်ပံ့ပစ္စည်းတွေကိုကူညီပေးနေတာပါ။ဒါပေမဲ့ဒီကနေ့တိုက်ခိုက်မှုကတော့ဘဲလာရုစ်ကိုပါရုရှားကသူနဲ့အတူစစ်ပွဲတွေကိုတရားဝင်ဆွဲသွင်းလိုက်တာပဲဖြစ်တယ်လို့ယူကရိန်းထောက်လှမ်းရေးအဖွဲ့ကပြောပါရယ်။အနောက်နိုင်ငံတွေကတော့ဒီယူကရိန်းစစ်ပွဲနဲ့ပတ်သက်ပြီးတော့ရုရှားအပြင်ဘဲလာရုစ်နိုင်ငံကိုလည်းစိတ်ဆိုးတိုက်ခိုက်မှုတွေချမှတ်ထားပါရယ်ရှင်။